တနအီကိုလေတိုက်နှုန်း155မိုင်နဲ့ဖလော်ရီဒါပြည်နယ်ကမ်းရိုးတန်းဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမိုက်ကယ်ဟာပြည်နယ်သမိုင်းမှာအဆိုးဝါးဆုံးမုန်တိုင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာနှစ်ပေါင်း50အတွင်းအဆိုးဝါးဆုံးမုန်တိုင်းလည်းဖြစ်ပါတယ်။မုန်တိုင်းနဲ့အဆိုးဝါးဆုံးခံခဲ့ရတဲ့ဖလော်ရီဒါကမ်းရိုးတန်းဒေသတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့ဇနီးဖြစ်သူမယ်လနီယာထရမ့်တို့တွားရောက်ကြည့်ရှုခဲ့ပြီးတန့်ရှင်းရေးလုပ်ငန်းတွေအတွက်ကုန်ကျစရိတ်အားလုံးကိုဗဟုအစိုးရကတာဝန်ယူမယ်အကြောင်းပြောကြားလိုက်ပြီးတော့တဘာဝဘေးအရေးပေါ်အကူအညီထောက်ပံ့ပေးဖို့လွတ်တော်ထံတင်ပြသွားမယ်လို့ဖလော်ရီဒါပြည်နယ်ကပြန်လည်မထောက်ခါခင်ပြောကြားခဲ့ပါတယ်။အဖူဟာမွန်တိုင်းတိုက်ရိုက်ဝင်ရောက်တိုက်ခတ်ခံရတဲ့ဖလော်ရီဒါပြည်နယ်အတွင်းမြို့နှမြို့တွေကတစ်မြို့ဖြစ်တဲ့ပနားမစီးတီးမြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသားဆူရှိဆိုင်ပိုင်ရှင်တဦးပါသူကသူတို့မျိုးကိုမုံတိုင်းတိုက်ရိုက်ဝင်ရောက်တိုက်ခတ်မဲ့အကြောင်းတက်ဆိုင်ရာကသတိပေးချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဘေးကင်းရာကိုရှောင်တင်းခဲ့ပြီးနောက်နေ့မုံတိုင်းမရှိတော့တဲ့အချိန်မှာနေရက်ကိုပြန်လာပြီးကြုံတွေ့ရတဲ့အခြေအနေကိုအခုလိုရှင်းပြပါတယ
်။ခွင်းတော့ပေးတယ်ဒါပေမဲ့မနေဝင်လာရတယ်ဝင်လာရဆိုတာတော့ဟာမိုးမချုပ်ခင်းလည်းရောက်လာတော့ဝင်လို့ရတယ်ဒါပေမဲ့မိုးချုပ်ပြီးတော့ဝင်လို့မရတော့ဘူး။ပြီးတော့သူမျိုးလုံးတက်ဘယ်လိုတက်တိုင်နေရအကုန်လဲကြတယ်။အာမဟုတ်တုံးစားလို့မရတော့အခုချိန်ကြီးတတ်တိုင်တော့မထူနိုင်ဘူးတချို့နေရှင
်အခုအိမ်မှာရောမိတွေပါလေရပြီလား
အဲဘာလို့ရေးနေမရှိမိနေမရှိလဲကျွန်တော်ကတော့ပြင်ဆင်အိမ်မှာခဏတော့ခုံနေရတယ
်အခုအဖုတို့အိမ်လည်းပြန်ဝင်လို့မရသေးဘူးလားအဖုတို့အိမ်ဘယ်လောက်ထိပြက်စီးသွားလဲ
ကျွန်တော်အိမ်ကဝင်ကျွန်တော်အိမ်ကဝင်လို့ရတယ်ဒါပေမဲ့ဘာမှတုံးစားလို့မရတော့ဘူးကျွန်တော်အိတ်တဲ့အိတ်သူရဲ့ကျွန်တော်ရဲ့အိတ်တဲ့ master bedroom တစ်ခုလုံးကဟိုအပေါ်ကခေါင်းမုန်းပြိုကျထားတာဘာမှမလုပ်စားလို့မရတော့ခြံသုံးလုံးမရတော့
အဲ့တော့အခု insurance ပါတယ်ရောရှိသလားအခုတော့ဘယ်လိုပြန်ပြီးတော့တိဆောက်ကြမလဲဟိုပြင်နာစင်နာတွေကိစ္စတွေရော
insurance ကတော့ရှိရကိုဒါပေမဲ့တော်တော့ဟိုချက်ချင်းတော့ပေးလုတ်ပေးနိုင်တယ်ဟုတ်တယ်မဒါပေမဲ့လောလောဆယ်သူတို့ကျော်တော့ပါလေဟိုတီတော့ငါပြီးမလို့ပြောတယ်အခုကျော်လည်းအဲ့ဒါစောင့်နေသူဖုန်းခေါ်တာမှစောင့်နေအခုချိန်ကြီးဘယ်လောက်ကြာမလဲဘယ်လိုဖြစ်မလဲဆိုတော့မသိတယ်အဲတမျိုးတော့ကွာတီမွနေတာတော့ဘာမှဟိုကိုယ်လေးပဲလည်းမဟုတ်ဘူးတင်မလားကြာတော့ကြာလိမ့်မယ်ဒီမှာရှိတဲ့မြန်မာလေအားလုံးကတော့စောတော့ပြောလို့ဆူရှိအလုပ်တွေလုပ်ကြတယ်ဆဲဆူရှိဆိုင်တွေယူထားကြတော့သူတို့အားလုံးကလည်းစိုင်းတွေပါတော့ခဏရက်နာရတော့ပေါ့အနည်းဆုံးနှစ်ပတ်သုံးပတ်လာနေချီဖြစ်နေဖြစ်သွားနိုင်တယ်အဲ့လိုပေါ့ပြီးတော့အဲအစောကကျတော့အဲဟာတွေကအဲ frozen တွေပါတော့ဟို PC တွေပါတော့ယူကြည့်တက်တာလည်းဟာတော့အကုန်ပြတ်ပေါ့အ
ဲ့တော့အဖူဟိုဗမာပြည်မှာဘယ်လောက်ကြာကြာဘယ်လိုအခက်အခဲတွေကြုံခဲ့ဘူးလဲတော့အကိုလည်းမသိဘူးပေါ့နော်ဆိုတော့အခုအဖူဖြတ်တန်းရတဲ့အတွေ့အကြုံအရာဒါပထမဆုံးလားမြန်မာပြည်မှာကြုံခဲ့ရတဲ့အခက်အခဲတွေနဲ့နှိုင်းယှဉ်ရင်အစိုးရရဲ့ကင်တွယ်ပုံဘယ်လိုနှိုင်းယှဉ်ကြည့်လို့ရမလဲအဖုအတွေ့အကြုံအရအ
ာအရကွာတော့အဲကွာလေကွာလေဆိုတော့ဒီပုံစံနဲ့ခုမြန်မာပြည်မှာလာဖြစ်ရင်ကျွန်တော်တည်ပြီလေဘာလို့ဆိုတော့ကျွန်တော်ဘာလို့ဘာဖြစ်လို့လဲဆိုတော့အခုဖြစ်တာကျွန်တော်ခေါင်းမိုးတွေပါပွင့်ထွက်သွားတာကျွန်တော်အိယာတဲတဲလေကျွန်တော်အိယာအိနေတဲ့အိယာတဲတဲမှာကျွန်တော်မြန်မာပြည်မှာဆိုရင်သူကအတိအကျပြောကြစင်မှပြောကြမှာပေါ့တီးချင်မှလည်းတီးရမယ်ဟုတ်တယ်မလားဒီမှာတော့သူကအဲ့လိုမဖြစ်ခင်ကလေးကသုံးလေးရဲ့တွင်ကလေးကပြေးဖို့ပြောထားတော့ကိုကပြေးလိုက်တော့ကံကောင်းတော့တော့ပြောမှဆိုတမျိုးလုံးတော့ချိန်မွားသွားတာပဲဆိုသိလားလုံးဝချိန်မွားသွားတယ်အိမ်ကအစာကုန်ကျက်စီးသွားတယ်ဒါပေမဲ့အဲ့လိုရှိခဲရှိခဲမရှိပါဘူးကိုတကယ်အစာတောက်လို့ရဆိုရင်အစာတောက်ရဟိုမှာသွားယူလို့ရတယ်အဲ့လိုမျိုးပါကျွန်တော်က6ချမ်းနဲ့ရှိသေးတော့ဒါပေမဲ့ကိုယူမရတင်ပြစားဖို့ဆိုပြီးသွားမယူတာလည်းပါတယ
်ကိုနော်ဆန်းဟာပနမစီးတီးမြို့နဲ့နှစ်မိုင်လောက်တာဝေးတဲ့ပနမစီးတီးဘီချ်လို့ခေါ်တဲ့မြစ်ကျိုးအင်းမှာနေထိုင်တဲ့ကချင်တိုင်းသားတဦးပါကိုနော်ဆန်းနဲ့သူ့မိသားစုဟာလည်းမုံတိုင်းမုံဝင်ခင်ကဘေးကင်းရာကိုတင်ဆောင်ခဲ့ပြီးမုံတိုင်းထွက်သွားပြီးသူတို့အိမ်ကိုပြန်ရောက်တဲ့အချိန်ကြုံတွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ရောက်တော့ကျွန်တော်တို့ဘက်မှာကျတော့အလောက်မထိလိုက်ဘူးဆိုတော့ကျွန်တော်တို့ကဟိုခေါင်းမိုးတွေတော့ပဲဆံပြီးမှဇာနေဥစ္စာစုပါလမ်းမှာကျတော့တို့နေတဲ့လမ်းကြီးမှာကျတော့စစ်ပင်တွေကုန်ကျိုးတော့ဝင်လို့မရဘူးအဲအမျိုးဖြစ်သွားတယ်စစ်ပင်နဲ့တို့ကဟိုဒီ government နဲ့တို့ရဲ့ process တွေကတအားညံ့တယ်သူတို့ရောက်တဲ့ဥစ္စာကတောက်ကြာလေးညရောက်လာတယ်ကျွန်တော်တို့တော့စနေနေ့တော့ကနေသူတို့ဒီမှာတော့သူတို့အုံရှင်းနေကြတယ်သူတို့စနေနေ့မှာတော့သူတို့ကအကုန်လုံးကိုသူတို့ကဟိုစစ်တီအကုန်ဖြတ်နေကြဖြတ်တော်တော်များအောင်လုပ်ကြတယ်ခွန်ကြီးအဲ့ဒီဘိုင်းနေလုပ်ကြတယ်အဲ့ဒါလမ်းတွေကကျွန်တော်တို့ပနမစီးတီးဘီချ်ကအဲ့လိုကြီးမဖြစ်ဘူးပြီးတော့ဟိုပနမစီးတီးကတော့တော်တော်လေးကိုမြုပ်ပြသွားမှလို့ဖြစ်တယ
်ကိုနော်ဆန်းနဲ့အဖူတို့နှစ်ဦးဟာတခြားမုန်တိုင်းတန်ခံခဲ့ကြရတဲ့ထောင်ထဲချတဲ့ဒေသခံတွေနှီးတူပျက်စီးဆုံးရှုံးမှုတွေအတွက်အခုအချိန်မှာရော်ကြီးပြန်ရအောင်အာမခံကုမ္ပဏီကိုဆက်သွယ်ဆောင်ရွက်နေကြကြောင်းပြောပါတယ်။တနင်္လာနေ့အထိအမေရိကန်အစိုးရကတရားဝင်ထုတ်ပြန်ထားတဲ့စီရင်စရာတွေအရဒီမုန်တိုင်းကြောင့်သေဆုံးသူ19ဦးအထိရှိသွားပြီလို့ဆိုပါတယ်။မုန်တိုင်းသင့်ဒေသတွေကအဆောက်အုံပြတ်တွေနဲ့လဲကျနေတဲ့သစ်ပင်တွေကိုအခုအချိန်မှာလိုက်လံရှင်းလင်းနေဆဲဖြစ်တာကြောင့်သေဆုံးသူအရေအတွက်ဟာ လက်ရှိတဲ့ထပ်တိုးလာနိုင်ခြင်းရှိကြောင်းဖီမားလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနတာဝန်ရှိသူတွေကပြောပါတယ်။ပျက်စီးဆုံးရှုံးမှုတန်ဖိုးကတော့အခုချိန်မှာသိနိုင်မှုမလွယ်သေးသလိုပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ဘလောက်ကုန်ကြမယ်ဆိုတာကိုပြောဖို့ဆိုသေးတဲ့အကြောင်းလဲဖီမားအကြီးအကဲ Brock Long ကပြောပါတယ်ခင်ဗျ။